ရခိုင်ပြည်နယ်ကလူအခွင့်ရေးအခြေအနေနဲ့ပတ်သက်လို့လူအခွင့်ရေးကောင်စီမှဒီကနေ့ဆွေးနွေးမှုတွေအရမြန်မာနိုင်ငံအပေါ်နိုင်ငံတကာဖိအားတွေတိုးလာနေတာတိတိတသားတွေ့လာနေရတဲ့အတွက်ပူးပေါင်းဆောင်ရွက်မှုတွေနဲ့ဖြေရှင်းမှုလိုအကြောင်းလူအခွင့်ရေးလှုပ်ရှားသူတွေကသတိပေးလိုက်ကြပါတယ်ကုလသမဂ္ဂလူအခွင့်ရေးကောင်စီမှဒီကနေ့ဆွေးနွေးရမှာတော့ရခိုင်ပြည်နယ်မှာကြုံခဲ့ရတဲ့လူအခွင့်ရေးချိုးဖောက်မှုတွေကိုကုလသမဂ္ဂလိုနိုင်ငံတကာအတိုင်းအဝန်းရဲ့အကူအညီနဲ့ဖြေရှင်းဖို့မြန်မာနိုင်ငံဆိုင်ရာလူအခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီနဲ့ဆွေးနွေးတဲ့နိုင်ငံအတော်များများကတိုက်တွန်းခဲ့ကြတာပါလူအခွင့်ရေးကောင်စီဆွေးနွေးမှုတွေပေါ်အမြင်တွေကတော့မဆုံမုံကစူးစီးတင်ပြထားပါတယ်
ဟုတ်ပါတယ်ရခိုင်ပြည်နယ်ကလူခွေချိုးဖောက်မှုတွေကိုနိုင်ငံတကာရဲ့အကူအညီနဲ့စုံစမ်းဖော်ထုတ်ဖို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွေအထူးကိုယ်စားလှယ်ရန်ဟီလီအပြင်ကုလသမဂ္ဂလူခွေကောင်စီမှဆွေးနွေးကြတဲ့နိုင်ငံတွေကပါတိုက်တွန်းခဲ့ကြတာပါဒေသတွင်းနဲ့အိမ်နီးချင်းနိုင်ငံတွေအပါအဝင်နိုင်ငံတကာကပါအခုလိုဖိအားပေးတိုက်တွန်းနေချိန်မှာပဲမြန်မာအစိုးရအနေနဲ့အပြုသဘောဆောင်တဲ့ပူးပေါင်းဆောင်ရွက်မှုတွေနဲ့တုံ့ပြန်မှုအရေးကြီးတဲ့အကြောင်းဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကကုလသမဂ္ဂလူခွေကောင်စီအစည်းအဝေးမှာကိုယ်တိုင်တက်ရောက်နေတဲ့ညီမျှချင်းမြန်မာအဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူးဦးအောင်မျိုးမင်းက VOA မြန်မာပိုင်းကိုပြောပါရယ်
တခုလုံးကိုခြုံငုံသုံးသပ်ရင်တော့မြန်မာနိုင်ငံမှာပြည်အားပေါ်တော်တော်များပါတယ်အထူးသဖြင့်ကျွန်တော်ရခိုင်မှာဖြစ်တဲ့ကိစ္စကိုနိုင်ငံတိုင်းဆွေးနွေးတယ်ဥပမာကျွန်တော်ထိုင်းတို့လိုအင်ဒိုနီးရှားတို့နိုင်ငံမျိုးတွေရဲ့ဆွေးနွေးချက်ထဲမှာတော့ပါဝင်ပါတယ်ပထမဆုံးပြောတဲ့ကိစ္စကတော့သူတို့ပေါ်မှာခွဲခြားမှုတွေရပ်တန့်ပြီးဖို့လုံခြုံစစ်ချပြီးခုံတိုက်ခါရှိတော့ဒုက္ခတွေများပြန်လည်လှုပ်ဆောင်ဖို့အတွက်တိုက်တွန်းသွားတဲ့ကိစ္စရယ်နောက်ကအခြေခံကျွန်တော်တို့အကြောင်းကြီးတွေဖြေရှာပြီးလှုပ်ဆောင်ပေးဖို့ဒါတွေတိုက်တွန်းသွားတာတော်တော်များတွေ့ရတယ်။တချို့ဆိုလို့ရှိရင်ဥပမာကျွန်တော်ဥရောပနိုင်ငံတချို့ဆိုလို့ရှိရင် ICC ထိသွားဖို့အတွက်အားတောင်းဆိုရဖြစ်တဲ့အတွက်မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေကတော့ပုံမှန်ပြီးတော့နိုင်ငံတကာမှာပြင်ပြချက်တွေတောင်းဆိုချက်တွေပို့ပြီးတွေ့ရအောင်မယ်။ဒါပေမဲ့ဒီလိုမျိုးလှုပ်ဆောင်တဲ့အချိန်မှာမြန်မာနိုင်ငံဆွေးနွေးပူးပေါင်းဆောင်ရွက်မှုအဆောင်ကြီးမြတ်တပုံမျိုးဖြစ်တဲ့အတွက်ဆက်ပြီးတော့ဘလောက်ထိတွန်းအားတွေပေးမယ်ဖိအားတွေပေးမယ်ဘလောက်ထိချက်လာမယ်ဆိုတော့အစိုးရရဲ့ဥပဒေဆောင်ရွက်မှုအခြေအနေပေါ်မှာအများကြီးမူတည်နေရတော့ကျွန်တော်တွေ့ရပါတယ
်လူခွေကောင်စီမှာအထူးကိုယ်စားလှယ်ရဟင်းလီရဲ့တင်ပြချက်မှာတော့ရခိုင်ပြည်နယ်ရင်းနယ်ပတ်သက်ပြီးမြန်မာအစိုးရဘက်ကစုံစမ်းစစ်ဆေးမှုတွေရှိခဲ့ပေမဲ့လူခွေချိုးဖောက်မှုတွေကိုထိထိရောက်ရောက်ဖော်ထုတ်နိုင်တာမရှိခဲ့တဲ့အတွက်နိုင်ငံတကာကယုံကြည်စိတ်ချရမယ်စုံစမ်းစစ်ဆေးမှုတွေလိုအပ်ကြောင်းပြောဆိုခဲ့တာပါနိုင်ငံတကာရာဇဝတ်ပြစ်မှုဆိုင်ရာခုံရုံး ICC ကစုံစမ်းမှုကြိုးပမ်းမှုတွေကိုလည်းထောက်ခံကြောင်ပြောဆိုခဲ့သလိုလူခွေကောင်စီအနေနဲ့လည်းလုပ်ငန်းစဉ်တရက်ချမှတ်ဆောင်ရွက်ဖို့တိုက်တွန်းခဲ့ပါတယ်မြမအစိုးရကဖွဲ့စည်းခဲ့ပြီးတော့ကုလသမဂ္ဂအတွေ့အမှုချုပ်ဟောင်းကိုဖီအာနန်ဦးဆောင်ခဲ့တဲ့ရခိုင်ပြည်နယ်အကြံပေးကော်မတီဝင်တဦးဖြစ်တဲ့ဦးအေးလွင်ကတော့နိုင်ငံတကာရဲ့စိုးရိမ်မှုတွေကိုတတိထားတုံ့ပြန်မှုလိုအပ်ကြောင်ပြောဆိုခဲ့တာပါ
အစိုးရကတော့ဒီကျွန်တော်တို့လုပ်မယ်လို့ပြောထားတဲ့ကိစ္စတော့သူလုပ်ပါပဲပေါ့နော်အဲ့လိုအပြည်ပြည်ဆိုင်ရာကတော့စိုးရိမ်စိတ်တွေရှိနေတယ်ဆိုတော့ကျွန်တော်တို့အနေနဲ့ကတော့အမြဲတမ်းတတိထားနေဖို့လိုအပ်ပါတယ်ဒီ
မြန်မာအစိုးရကိုယ်စားလှယ်အဖြစ်နဲ့လူခွေကောင်စီမှတက်ရောက်နေတဲ့နိုင်ငံသားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးမြင့်သူကမြန်မာနိုင်ငံဆိုင်ရာလူခွေအထူးကိုယ်စားလှယ်ရန်ဟီလီရဲ့တင်ပြချက်တွေဟာမျှတမှုမရှိသလိုလုံထုံးလုံကြီးနဲ့မညီတာတွေရှိနေတာကြောင့်သူ့အစားတခြားတယောက်ယောက်ကိုအစားတို့တာဝန်ပေးဖို့တောင်းဆိုခဲ့ပါတယ်။ညီမျှချင်းမြန်မာအဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူးဦးအောင်မျိုးမင်းကတော့မြန်မာကိုယ်စားလှယ်ရဲ့ဒီတောင်းဆိုချက်ဟာလက်တွေ့မကျဘူးလို့မြင်ပါတယ်
။သူတို့ဘက်ကတော့ဒီ Miss Yan Healy Report ကိုသူတို့သဘောမကျတာသိကြပါတယ်။နောက်တစ်ခါရန်ဟီလီရဲ့ရုပ်ရှားချက်ဒီမှာဒီပုပ်ပိကအစိုးရပါနေတွေ့ရတယ်ဆိုတော့အလုံးနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုတွေလုပ်နေအထူးသဖြင့်ကုလသမဂ္ဂရဲ့လုပ်ငန်းတွေမှာပူးပေါင်းဆောင်ရွက်မဲ့ဒါပေမဲ့ Miss Yan Healy တို့လက်မခံကျင်တဲ့သဘောဒါတွေဖြစ်ပါတယ်အမှန်တော့ဒီ Miss Yan Healy ကလည်းကုလသမဂ္ဂကနေအတဝန်ပေးထားတဲ့စုံစမ်းစစ်ဆေးရရှိပဲဖြစ်ပါတယ်အဲ့တော့အလုံးကိုပူးပေါင်းဆောင်ရွက်မဲ့သူတို့ရောမလုပ်ဘူးဆိုရဟာနည်းနည်းလေးတော့ကျွန်တော်တို့ဓမ္မတိုက်ချက်မကျတဲ့ပုဂ္ဂိုလ်ဆွေးဆံတဲ့သဘောမျိုးဖြစ်နေတာတော့ကျွန်တော်တွေ့ရပါတယ်ကျန်တဲ့ဒီနေ့တင်ပြသွားတဲ့တခြားနိုင်ငံတွေရဲ့ကိစ္စတွေမှာလည်းယန် Miss Yan Healy ရဲ့ report ကိုထောက်ခံပြီးတော့ဒီပုတ်တယ်မှာပါတဲ့ကိစ္စအတိုင်းတော့လက်တွေ့ကပူပေါင်းဆောင်ရွက်ဖို့အတွက်ဆက်လက်တိုက်တွန်းသွားတယ်အဲ့ဒါကိုတော့မြန်မာနိုင်ငံရဲ့ဒီကိုယ်စားလှယ်အဖွဲ့ကဘယ်လိုမျိုးဆက်ပြီးတော့ဆွေးနွေးမလဲအဲ့ဒါကနောက်ထပ် session တစ်ခုမှာကျွန်တော်စက်တင်ဘာမှာကျင်းပမယ့် session မှာထပ်ပြီးဆောင်ကြည့်ရပါအောင်
မြန်မာအစိုးရကတော့ကုလသမဂ္ဂအပါအဝင်နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုတွေရှိနေကြောင်းနဲ့ရခိုင်ပြည်နယ်အရေးဖြေရှင်းနိုင်မှုတိမ့်နဲ့ချီဒုက္ခသည်တွေထွက်ပြေးသွားရတဲ့အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR တို့နဲ့သဘောတူညီချက်တွေရရှိထားကြောင်းလည်းပြောဆိုထားပါတယ်ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ကြသေးခင်တုန်းကခီးစဉ်မှာလဲရခိုင်ပြည်နယ်အပါအဝင်ပဋိပက္ခဖြစ်ရာဒေသတွေကိုသွားခွင့်ပြုခဲ့တာမြန်မာနိုင်ငံမှာရုံးခွဲဖွင့်လှစ်ဖို့လက်ခံခဲ့တာတွေရှိခဲ့ကြောင်းလဲပြောဆိုခဲ့ပါတယ်ရှင်
မဆုမွန်တင်ပြသွားတော့ပါ